လွင်ဘာလ17ရက်စနေနေ့မနက်9နာရီကနေညနေ6နာရီအထိကယားပြည်နယ်လွိုက်ကော်မြို့ရေဟိုရက်ကွက်ထင်းကားရရွာနဲ့ဒီမော့ဆိုမြို့နယ်နန်းမဲခုံမြို့ဝါရီကော့ခူဝါရီစုပလိုင်းစတဲ့နေရာအများစုမှာတနေကုန်နီးပါးတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြင်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်
တော့လွယ်ကော်နဲ့အနီးပါဝင်စင်ပေါ့နော်နမခေါ်နောက်ပြီးတော့ဝါရီစုပလိုင်းရောဝါရီကော့ခူရောနောက်ပြီးတော့မကော်မျိုးထက်ကဒီရေကြိုရက်ခွဲနားချီကိုဒါတိုက်ပွဲဖြစ်ခဲ့တာပေါ့နော်တော်တော်များများတိုက်ပွဲဖြစ်တယ်ပေါ့ဆိုတော့တိုက်ပွဲဖြစ်တဲ့ရွာသေးသေးလေးကိုအခုကျွန်တော်တို့ထုတ်ပြန်နေပါတယ်နော်စစ်ကောင်စီတပ်တွေရဲ့ဂိတ်တွေကိုကျွန်တော်တို့ကသွားပြီးတော့တိုက်ခိုက်တယ်ပေါ့နော်ဒါတစ်လေလုံးစစ်စင်ရေးအနေနဲ့ပေါ့နော်တိုက်ခိုက်တာဖြစ်ပါတယ်
တစ်လေလုံးစစ်စင်ရေးအနေနဲ့ရိုက်ကော်နဲ့ဒီမော့ဆိုမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့စနေနေ့တရက်ထဲမှာစခန်း၈ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်း KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါရယ
်စစ်ကောင်စီရဲ့စစ်စင်ရေးဂိတ်တွေပင်ပုံစခန်းတွေပေါ့နော်၈တန်းစခန်းတွေပေါ့ကျွန်တော်တို့တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်စခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့သိမ်းစီးနိုင်ခဲ့တယ်ပေါ့နော်ဒီတရက်ထဲမှာစခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်လက်နဲ့ပဲအလုံး60ကျော်ရတယ်ပေါ့နော်လက်နဲ့ကြီးကြီးအလုံး60ကျော်ရပါတယ်
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တိုက်ခိုက်ကြအပြင်လေကြောင်းသုံးပြုခုခံတိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းပြောပါရယ်လွယ်ကော်နဲ့ဒီမော့ဆိုနယ်ဆက်ကစစ်ကောင်စီရဲ့ဖျားဖြူစစ်စင်ရေးဂိတ်ကိုသိမ်းပိုက်ပြီးမှာတော့စစ်ကောင်စီဘက်ကလေရင်နဲ့လာပစ်တဲ့အချိန် KNDF နဲ့ KAKNI တပ်ဖွဲ့တွေကအဲ့ဒီတိုက်လေရင်ကိုပစ်ချနိုင်ခဲ့ပြီးလေရင်နဲ့ခုံချလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ဦးကိုလည်းလိုက်လံရှာဖွေနေတယ်လို့ KNDF ကပြောပါရယ်
စစ်ကောင်စီဘက်ကလေရင်ရဲ့ဂျက်လေရင်တုံးပြီလားတိုက်ခိုက်တယ်ရဟတ်ရင်ရောလားတုံးပြီးတိုက်ခိုက်ပါတယ်စစ်ကောင်စီရဲ့ဂျက်လေရင်တစ်စီးကိုကျွန်တော်တို့ KNDF ရဲ့ KA ကနေပြီးတော့မှပြေချနိုင်ခဲ့ပါတယ်ခင်ဗျာ Quad Quad ဖက်ကားနဲ့စီးနဲ့ဝိုင်းပြစ်လိုက်တဲ့ခါမှာစစ်ကောင်စီတင်ရင်ကဒါဒီကိုဥတော်ပြီးတော့ဒီသူဆိုညွန်နယ်ထဲမှာဒါပြက်ကြတယ်ပေါ့နော်
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က50ထဲမှနဲ့တည်ဆုံပြီးစစ်တုံးမှန်15ဦးထဲမှနဲ့အရှင်ဖမ်းမိတဲ့အကြောင်းနဲ့လက်နက်ခဲယံ60လောက်တင်စီရမိတယ်လို့လည်း KNDF ကပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ကယားပြည်နယ်မှာတိုက်ခိုက်မှုတွေရှိနေတယ်ဆိုတာကိုပြောဆိုပေမဲ့လို့ထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်ပြီးအသေးစိတ်ပြောထားတာမရှိသေးပါဘူးလေရင်ပြစ်ချတာနဲ့ပတ်သက်လို့လည်းစနေနေ့ညနေပိုင်းကလေးချင်ရေအပေါ့စားလေရင်တစ်စင်ဆက်ချွတ်ယွင်းပြီးပြက်ကျခဲ့တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါရယ်
ဒီကရားပြည်နယ်ဘက်မှာလေကျင်ရေအပေါ်စားတိုက်ခိုက်ရေးလေရင်တစဉ်ဆက်ချုပ်ရမှုကြောင့်ပြတ်ကျခဲ့တာရှိတယ်။လေရင်မှုနဲ့တော်ဘက်လေရင်မှုနဲ့ကျွန်တော်ဆက်သွယ်မှုရရှိပြီးဖြစ်ပါတယ်
။စနေနေ့တိုက်ပွဲဖြစ်ပြီးနေ့လယ်ပိုင်းလောက်မှာမြို့ရင်းအပြင်ထွက်သွားလာတာတွေမရှိသလောက်ဖြစ်သွားပြီးလက်နက်ကြီးလက်နက်ငယ်အတန်တွေတောက်လျှောက်ကြားနေရတယ်လို့လွိုက်ကော်မြို့ကန်တချို့ကပြောပါရယ်။လက်နက်ကြီးကြားရောက်ပောက်ကွဲလို့တိုက်ပွဲကြားမှာပိတ်မိနေတဲ့လွယ်ကော်မျိုးနယ်ထင်းကားရရွာကလူလူဦးသေဆုံးသွားတယ်လို့ဒေသခံတို့ကပြောပါတယ်
။လက်နက်ငယ်တွေထိတာတွေရှိတယ်လက်နက်ကြီးစားဖြည့်တာတွေလည်းရှိတယ်ဒီထင်းကားရရွာကဒေသခံပြည်သူမရောက်လက်နက်ကြီးစားရောက်ဖြည့်ပြီးတော့ဆုံးသွားတယ်ရောက်ပေါ့သူတို့ကမိသားစုပေါ်အားမှာသူတို့ကရှောင်ဖို့ပြင်နေရင်းနဲ့ရှောင်ဖို့အဆင်မပြေတဲ့အခါမှာစောင့်ရင်းနဲ့ပရိတကာလူနာတင်ကမရောက်ခင်မှာပဲဒီလူနာဆုံးသွားတယ်မရောက်ပါတော့
။တနေကုန်ပြစ်ခတ်တန်တွေကြားနေရလို့တတိနဲ့နေထိုင်နေရတယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါရယ်
ပပလေကိုဖြစ်နေတာမသိတော့ပါဘူးခါနဲ့လို့ပဲကြည့်တယ်လို့ပဲထင်တယ်နောက်ကျတော့တေချာနားဆောင်တော့အငယ်ရောပါလာတယ်ဆိုတော့အဲ့ဒါဆိုရင်တော့ယူယူမဟုတ်တော့ဘူးဆိုတော့နားလေလိုက်တယ်ဒီမနေ့မားနိုင်ဆိုတော့တော်ပြီဖောက်တော့နင်းချစ်လိုက်တယ်ဒါတော့တနေကွာလေ
ပြည်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကလည်းထိုင်းနယ်ဇက်နဲ့နီးရဲ့မဲဆက်မြို့နယ်ပရင်ကြီးရွာမှာရှိတဲ့စစ်ကောင်စီစခန်းတချို့ကိုဝင်တိုက်တဲ့73ကုန်စစ်စင်ရေးစတင်ခဲ့တာရှိပါတယ်။အဲ့ဒီစစ်စင်ရေးဟာကရင်ပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးကာလာလာတာအဖွဲ့ကဦးဆောင်ပြီးကရင်တော်လှန်ရေးတပ်ပေါင်းစုတွေပါဝင်တိုက်ခိုက်ခဲ့တာလို့သိရပါတယ်။စနေနေ့ကစတင်တဲ့တစ်လေးလုံးစစ်စင်ရေးမှာလည်းကရင်အမျိုးသားများကာကွယ်ရေးတပ် KNDF, ကရင်တပ်မတော် KA, ဒီမော့ဆို PDF, လွိုက်ကော် PDF, KNPLF, အလဲပိုင်းတိုင်း PDF, ဝင်းပလွေပြောက်ကြားတက်ဖွဲ့စတဲ့တော်လိုက်တက်ပေါင်းစုတွေကပူပေါင်းပါဝင်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ KNDF က VOA ကိုပြောပါရရှင်